2023ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုဘယ်လ်ဂျီယံနိုင်ငံသားဖရန်ဆွာအင်ဂလတ်နဲ့ဗြိတိရှ်နိုင်ငံသားပီတာဟစ်ခ်စ်တို့ကိုချီးမြှင့်လိုက်တဲ့အကြောင်းတောင်ပိုင်းမစ္စစ်ပီတက်ကတူကယူဘဗေဒနဲ့နက္ခတ္တဗေဒဌာနအကြီးအကဲပမောက္ခဒေါက်တာခင်မမောင်ကပြောပြပေးပါတော့
1964တည်းကသူတို့ချေကအပုံနံပါတ်20တော့ Higgs ရဲ့နံပါတ်ပေါ့လေအဲဒီ Higgs အပုံလေးကြီးရှိတယ်ဆိုတော့သူတို့ကကြေညာခဲ့တယ်အဲဒီအတွက်သူရတာပ
ါအခုရသွားတဲ့သိပ္ပံပညာရှင်2ယောက်နဲ့ပတ်သက်ပြီးဆရာတိတလောက်လေးပြောပြပေးပါဆရာ
အဲဒီ Professor Engler of Belgium and Brussels Tech တို့ပါပေါ့နော်သူကအသက်80ရှိပြီပီတာဟစ်ကတော့84တက်တောင်ရှိပြီးအက်ဒင်ဘာ့တက်ကတော့နေအောင်စလုံးကတော့ယူဘဗေဒသီအိုရီပညာရှင်တွေပေါ့
သူတို့တွေ့ရှိတဲ့ဒီ Higgs အမှုံကြောင့်သူတို့ဒီစုချင်းမြင့်နေဆိုတော့ဒီ Higgs အမှုံဟာဘယ်လောက်ထိများအရေးပါနေလို့ပါလဲဆရာ
ဒီအကြောင်းကိုပြောမယ်ဆိုရင်တော့ကျွန်တော်အခြေခံလေးနည်းနည်းအရေးပြောမယ်နော
်ဟုတ်ကဲ့ပါဆရာ
လောကကြီးမှာ R4 မျိုးရှိတယ်ဆိုပြအပြင်းဆုံး R တော့ nuclear အမှုံတွေတစ်ခုတစ်ခုတိုက်ခိုက်လို့ရှိဖြစ်တဲ့ R strong force လို့ခေါ်ပါတယ်နောက်တစ်ခုကတော့အပျော်စား R ပေါ့ weak force လို့ခေါ်တယ်အဲ့ဒါဘာလဲဆိုတော့ nuclear အမှုံတွေပြိုကွဲတဲ့အခါ nuclear decay ဖြစ်တဲ့အခါဖြစ်တဲ့ R ပေါ့နောက်တစ်ခုကတော့ hyacinth တလိုက် R နောက်တစ်ခုကတော့ကမ္ဘာဆွဲ R အဲ့လို R 4မျိုးရှိအပျော် R ကလည်းထူးကြတယ်တိတိ R တွေဆိုလို့ရှိရင်အပြည့်ပါဖြစ်တဲ့ပုံစံနဲ့ဥပမာသူ့ရဲ့ထဲမှာ mirror image ပါဖြစ်တဲ့ပုံစံခွဲလို့မရဘူး။ဒါပေမဲ့ဒီအပျော်စားအားနဲ့ပတ်သက်လို့ကြတော့မှန်တဲ့မှာဖြစ်တာအပြည့်ပါဖြစ်တဲ့ပုံစံနဲ့ကွာနေတယ်။အဲဒီဟာကို symmetry breaking လို့ခေါ်တယ်။ညီညီရရရှိတဲ့ဟာပုံပြတ်သွားတာပေါ့လေ။အဲလိုမပြတ်လို့ရှိရင် theory အရဆိုရင်ဘယ်အခြေခံအမှုပါမှ gravity မရှိနိုင်ဘူး mass မရှိနိုင်ဘူး။အဲ့တော့ကျွန်တော်တည်တဲ့အတိုင်းပဲအရာရာတိုင်းက drug to ရှိတယ်ဆိုတော့ဒီကြီးကြီးကျယ်ကျယ်ရှိနေတဲ့ cemetery ကပြတ်သွားတာပေါ့အဲလိုပြတ်ဖို့ဆိုအကြောင်းရှိရတယ်အဲ့ဒီအကြောင်းကတော့ Higgs particle ပဲ Higgs particle မရှိခဲ့လို့ရှိရင်အခြေခံမှုတွေအားလုံးက drug to မရှိနိုင်ဘူးအဲ့တော့သူတို့က Higgs particle ရှိရပဲလို့ကြေညာခဲ့တာ
ကျွန်တော်တော့စိတ်ဝင်စားဖို့ကောင်းတယ်နော်ဆရာ
ဟုတ်ကဲ့အမှန်တော့ဒါတော်တော်စိတ်ဝင်စားစရာကောင်းတယ်ဥပမာဆိုတော့ဘာကြောင့်တချို့အခြေခံပုံတွေက drug to ပုံပြားလဲတချို့ကဘာကြောင့်ပုံတယ်လဲတချို့ကျတော့ low က drug to ပြစ်လဲဘာကြောင့်လဲဆိုတာဒီ fix အပုံကနေပြီးတော့သူကရှင်းပြတယ်သူကဘယ်လိုရှင်းပြလဲဆိုတော့ဒီစကြဝဠာတစ်ခုလို့ပါ fix field ပေါ့လေ fix စကွေကြီးကဖြစ်နေတာပေါ့အဲ့ဒါကိုသူကဥပမာဘယ်လိုပြီးလဲဆိုတော့ဒီခမကြီးတစ်ခုတည်းကိုဥပမာပြရမယ်ဆိုကျွန်တော်ရဲ့ဒေါအောင်ဆန်းစုကြီးရဲ့တယောက်လျှောက်သွားကြမယ်ဆိုတော့အဲ့ဒီအခါတည်းမှာဘယ်သူမှမရှိလို့ရှိရင်ကျွန်တော်တယောက်ဆိုတော့တူတူကြီးကြီးကြကြပဲနောက်တစ်ဖက်ကိုရောက်သွားပဲတကယ်လို့အဲ့ဒီအခါတည်းမှာလူတွေပြည့်နေပဲဆိုလို့ရှိရင်ကျွန်တော်ကတော့အနောက်ရှေ့မရှိခန်းဟိုဘက်ကိုရောက်သွားပါပေါ့ဒါပေမဲ့ဒေါ်စုကတော့သူ့ကိုလူတကားကလက်ပတ်ထိုးပေးအောင်မေးလို့မေးစရာရှိလို့ပါအဲ့လိုအနောက်ရှေ့ဒီအများကြီးဆိုတော့သူကခိုးဘက်ခန်းကိုရောက်ဖို့ကိုတော်တော်ကိုကြာသွားတာ Higgs အမှုတွေကအဲ့ဒီလူတွေလိုပဲတကယ်လို့ရှိနေတဲ့ကြီးကြီးကြကြရှိမှုကိုပြည့်အောင်လုပ်တာပေါ့လေအဲ့တော့တချို့အပုံလေးတွေက drug to ပူပြသွားတယ်။ဘာလို့လဲဆိုတော့ Higgs တွေနဲ့ထိတွေ့မှုပူပြလို့ပေါ့
။ဒီ Higgs အမှုံရှိရဆိုတာသိလာတဲ့အခါမှာဘလို့အကျိုးတွေရှိပါလဲဆရာ။ဘာတွေကိုဖြေရှင်းလို့ရလဲ
။ကျွန်တော်တို့ဒီယူဘဗေဒမှာရှိသမျှတွေကိုသူကအခြေခံအနည်းဆုံးလေးတွေနဲ့သူကရှင်းပြချင်တာ။1960 90လောက်ကြတော့ဒီ standard model လို့ခေါ်တဲ့ substitute ထားတဲ့ theory ကိုဒီပြည့်ရခါမှာအခြေခံအပုံလေးတွေတစ်ဆက်ခွတစ်ခုလောက်ရှိတယ်။ကျန်တဲ့အပုံအားလုံးကိုတို့ကဟိုလက်တွေ့ရှာပြီးတော့တွေ့ပြီးသားပြီ။ဒီ Higgs အပုံကတော့အလုံးကိုရှာလုပ်ခဲ့တယ်လား။ဘာလို့လဲဆိုတော့ဒီ Higgs အပုံကတော့ hyacinth ကလည်းမရှိဘူး။ spin ဆိုတာအဲလေလာပေါ့လေ။ဘာလို့အဲ့ဒီလိုအတိအကျတော့မဟုတ်ဘူး။အဲ့လိုကုန်တတ်ပြီးပြောလည်းမရှိဘူး။တပည့်အပုံတွေနဲ့ဝင်တိုက်ပြီးတော့သူကတပည့်အပုံတွေကို drug to ရှိအောင်လုပ်ပေးတာပဲရှိတာ။ဆိုတော့တော်တော်ရှာလုပ်ခဲ့တယ
်ဆိုတော့ Higgs particle ရှိချောင်းကိုဘယ်လိုပြခဲ့တာပါလဲဆရာ
အဲခုနောက်ဆုံးဒီကလေးနှစ်ဒီဇင်ဘာလောက်မှာသူတို့ CERN ဆိုတဲ့နေရာဒီ Geneva Switzerland မှာရှိတဲ့ accelerator ပေါ့တော့ဒီအခြေခံပုံလေးတွေကိုအလေးရောင်ရဲ့အစီဒီဘာအရှိန်ပေးဝင်တိုက်ခိုင်းပြီးတော့ Higgs ဆိုတဲ့အပုံထွက်လာအောင်သူတို့ကလုပ်ကြတာပေါ့ ဆိုတော့ဒီ sir ဆိုတဲ့ဂျတိဘဘရှိတဲ့ဒီဆက်ကလည်းတိုင်ကန်လေးတိုင်ကန်ကိုပတ်ပြီးတော့ဆောက်ထားတာဒီအောက်မှာတပိုင်လောက်တက်ပါသူရဲ့ circle press ပေါ့အလောက်ဒီဆက်ကတပိုင်လောက်ရှိတယ်အဲ့ဒီထက်မှဒီအမှုလေးတွေကိုသူကပတ်ချလဲလှည့်အောင်လှုပ်ပြီးတော့အရှိန်ပေးပြီးတော့တစ်ခုတည်းတစ်ခုဝေတိုက်ခိုင်းတာဝေတိုက်တော့မှဒီ hicks အမှုလေးတွေထွက်လာအောင်သူကလှုပ်ပြီးတာအဲ့ဒါဘတ်တခါတိုက်တာတဲ့စက်တရားလဲတစ်ခုတစ်ခုကိုသိပ်ပပြီးကြာချင်း3000လောက်ဝိုင်းပြီးတော့ရလာတဲ့အဖြေတွေကိုကွန်ပျူတာတွေနဲ့ဆက်စစ်ကြတာပေါ့လေဆိုတော့တော်တော်လေးကိုခက်ခဲခဲခဲလုပ်ရတယ်ပတ်သက်ဒီတဲ့ဘီလီယံပေါင်းများစွာကိုတုံးပြီးတော့သူတို့လုပ်ကြတာ
အဲ့ဒီအမှုံကိုတချို့က God particle ဆိုခေါ်ပါတယ်ဆရာဘာကြောင့်ခေါ်တာပါလဲဆရာ
အမှားကဒီ Nobel Prize winner Leon Lederberg ဆိုတဲ့ Lettwit nuclear သိပ်ပပြီးကြာရှိရသူကစာအုပ်တုပ်ရေးတယ်ဒီအခြေခံအပုံဒီ6ကတိတ်ရှာလို့ခက်တဲ့အတွက်သူက god dead particle လို့ခေါ်ကြတာဒါပေမဲ့စာအုပ်ထုတ်တဲ့သူက god particle ခေါ်ရတော့စာအုပ်ကပူအယောင်သက်ပါလိမ့်မယ်လို့ပြောတော့သူကအဲ့ဒါနဲ့သဘောတူပြီးတော့စာအုပ်ထွက်လာတော့သူတို့သူ့ကို god particle လို့ပဲခေါ်ကြတာပေါ့လေဒီအခြေခံအပုံ6မရှိခဲ့လို့ရှိရင်ဘယ်အပုံမှ draft မရှိတိုင်းဘူးဒီ Einstein ရဲ့ဒီကြပ်ကြတော့တရားအရာ draft မရှိတဲ့အပုံတွေကအလေးရောင်ရဲ့အလျေအတိုင်းပဲသွားဒီ6ဆာမရှိခဲ့ဘူးဆိုလို့ရှိရင်ရှိသေးပြအပုံအလုံးကအလေးရောင်ရဲ့အလျေအတိုင်းသွားနေပြီးတော့တစ်ခုတည်းတစ်ခုလည်းဘာမှမဖြစ်တော့ဘူးအတူမြူတွေ atom တွေဘာမှမရှိတော့ဘူးပေါ့ဆိုရင်ကျွန်တော်လောကကြီးဖြစ်လာစရာအကြောင်းမရှိဘူးပေါ့လေအပုံအလုံးကို draft ပေးတဲ့အပုံဆိုတော့ဖယ်ဆီးရှင်လို့ပြောမယ်ဆိုရင်ပြောလို့ရတာပေါ့
ဒေါက်တာခင်မောင်မောင်ရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်